internet online ပေါ်ကလူမှုကွန်ရက်တွေမှာလူကြိုက်များနေတဲ့ TikTok application နည်းပညာ software အသုံးပြုတာကိုအမေရိကန်မှာတားမြစ်ပိတ်ပင်သွားဖို့ညီမန်းထားတယ်လို့ American သမ္မတ Trump ကပြောလိုက်ပါတယ်။လူမှုကွန်ရက်တွေမှာဗီဒီယိုတွေမျှဝေနေတဲ့နာမည်ကြီး TikTok application ကို American မှာအသုံးပြုတာတွေကိုရပ်တန့်ဖို့စနေနေ့အစောဆုံးထားပြီးလှုပ်လာနိုင်တယ်လို့သမ္မတ Trump ကမနေ့တောက်ကြနေ့ကပြောပါတယ်။သူ့အနေနဲ့ TikTok application ကိုအသုံးမပြုနိုင်အောင်တားမြစ်ဖို့အတွက်အုပ်ချုပ်ရေးအမိန့်ကိုသုံးသွားနိုင်တယ်လို့ပြောပါတယ်။အမေရိကန်က TikTok ရဲ့လုပ်ငန်းတွေကို American company တစ်ခုကဝယ်မဲ့သဘောတူညီချက်တစ်ခုကိုသမ္မတ Trump ကသဘောမတူပါဘူး။ TikTok application ဟာ American နဲ့ကမ္ဘာတစ်ဝှမ်းမှာအလွန်လူကြိုက်များပြီးတော့ကမ္ဘာတစ်ဝှမ်းမှာဒီ application ကိုသုံးစွဲသူ1 billion ကျော်ရှိပြီးတော့ဒီထက်က165%သန်းကတော့ American ကဖြစ်ပါတယ်။ဒီနည်းပညာ software ကဖြော်ပြရေးဗီဒီယိုတက်တက်တယ်မဟုတ်ပဲစကားစစ်ထိုးပွဲတွေလူမျိုးရေးတရားမျှတမှုနဲ့လာမယ့် American သမ္မတရွေးကောက်ပွဲစတဲ့နိုင်ငံရေးကိစ္စရပ်တွေအပေါ်ရည်တည်မှုတွေလည်းပါဝင်တာဖြစ်ပါတယ်။အမေရိကန်အနာပိုင်တွေကတော့ TikTok ဟာလုံခြုံရေးရချင်းချောက်မှုရှိလာနိုင်တယ်လို့ဆိုရင်းနေပြီးတော့ကုမ္ပဏီအနေနဲ့အသုံးပြုတဲ့လူတွေရဲ့အချက်အလက်တွေကိုတရုတ်စိုးရနဲ့ဝေမျှလာမှာကိုဆိုရင်းနေကြတာဖြစ်ပါတယ်။